to the Voice of America in Burmese.
လာညာကျမှာသတ်သရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ3ရက်ကြာရာတွင်ညပိုင်း9:30အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မအနောင်လောပါဒီညအစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့လိမ်မိုင်းဆိုင်ရာနောက်ဆက်ဆောက်ကားမှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေပေါ့မကျေနပ်ကြတဲ့ကိုယ်ခဲကုမ္ပဏီဝန်ထမ်းတွေရဲ့လှုပ်ရှားမှုတစ်စိတ်ပိုင်းဖြစ်အာရှကရန်နဲ့ချီဝန်ထမ်းတွေဒီနေ့လုပ်ငန်းဝင်ကနေခိတ္တထွက်ခွာဆန္ဒပြကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ထဲပြစ်ချက်သွားတဲ့ Lion Air လေကြောင်းလိုင်းကလေယာဉ်ပျက်စီးတဲ့ကြားကနေခီးစဉ်ချက်လက်မှတ်တမ်းတင် Black Box တစ်ခုကိုရင်းငုံသမားတွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ Data Ring သတင်းတွေကိုတော့မတ်တန်ကြီးထိုင်းနဲ့တူညီညာပေးသွားမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတဲ့ဆိုတဲ့အစီအစဉ်ခန်းစားတစ်ခုရဲ့ဖော်ပြချက်နဲ့ပတ်သက်ပြီးကြားမှာကတော့
အခုလိုဖြစ်ပြီးစစ်တပ်နဲ့ဒီဒေါ်ဆဲဖို့ကြီးကဒါလိုက်ပြောရတာမျိုးဖြစ်ပြီးရှင်။ Yes sensitive ဖြစ်ပြီးပြောပြန်လို့မရှိဘူး
။အမုံစကားမပြန့်ပွားရဲ့လှုပ်ရှားမှုကကိုသက်ဆွေဝင်ပြောသွားတော့ပါမကြခင်အပြည့်စုံကြားမှာပါ။နောက်ပိုင်းမှာတော့ကမ္ဘာသဘောကအစိုးရတွေဟာအင်တာနက် online နဲ့လူမှုကွန်ရက်အသုံးပြုမှုတွေကိုပိုထိန်ချုပ်လာတဲ့ဆိုတဲ့ Freedom House ရဲ့အစီအစဉ်ခန်းစားအကြောင်းတခါမြန်မာနိုင်ငံတွင်းမှာလည်းလူမှုကွန်ရက်အသုံးပြုမှုတွေဘလို့ထိန်ချုပ်လာနေတယ်လဲဆိုတာနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဌာနေပြိုင်လုပ်ငန်းတွေစတင်တော့မယ့်အချိန်မှာပဲဒုက္ခသည်တွေရဲ့အမြင့်တမောရာတွေကိုလည်းမြင်းမြန်းတင်ပြသွားမှာပါ။ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။လင်းမဲဆိုင်ရာနောက်ဆက်ဆော်ကားမှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေပေါ်အင်တာနက်လုပ်ငန်းကြီးတခုဖြစ်တဲ့ Google ကုမ္ပဏီကကန့်တွဲဖြည့်ရှင်းပုံတွေကိုမကျေနပ်ကြတဲ့ဝန်ထမ်းတွေရဲ့ကမ္ဘာတဝန်ကန့်ကွက်လှုပ်ရှားမှုတစ်စိတ်ပိုင်းဖြစ်အာရှဒေသကရန်နဲ့ချီတဲ့ဝန်ထမ်းတွေဒီနေ့လုပ်ငန်းဝင်ကနေခိတ္တထွက်ခွာဆန္ဒပြကြပါရယ်။ကမ္ဘာနဲ့ကကုမ္ပဏီရုံးဝယ်2000နီးပါးကအမျိုးသမီးအများစုပါဝင်တဲ့ရန်နဲ့ချီတဲ့ဝန်ထမ်းတွေ contract လုပ်သမားတွေလည်းဒီနေ့ဆန္ဒပြမယ်လို့မျှော်လင့်ရပါရယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုကျူးလွန်ခဲ့တယ်လို့စွပ်စွဲခံခဲ့ရတဲ့အမှုဆောင်ရရှိကြီးတွေကိုကျူးလွန်ခဲ့တဲ့လူရက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိဘဲအလုတ်ကထွက်တဲ့အချိန်မှာပေးရတဲ့ကုန်ကျစရိတ်တွေဟာတန်းတဲ့ချီရှိတဲ့အကြောင်း New York Times သတင်းစာကပြီးခဲ့တဲ့သတင်းပတ်ထဲဖော်ပြခဲ့ပြီးနောက်ကြီးထွားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအခုနောက်ဆုံးကောက်ကွက်ဆန္ဒပြမှုတွေထွက်ပေါ်လာခဲ့တာပါ New York Times ကတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကျူးလွန်ကြောင်းဆွဆွဲခံခဲ့ရပြီးနောက်2014ခုနှစ်မှာအကြီးအကဲ2ဥက္ကဋ္ဌတာဝန်ယူထားသူ Andy Rubin ကို Google ကုမ္ပဏီကဒေါ်လာတန်90ပေးခဲ့တာကိုလည်းဖော်ပြထားပါတယ်ဆောင်းပါးရဲ့ဖော်ပြချက်ကို2ဥက္ကဋ္ဌဟောင်းကညှင်းဆန်ခဲ့ပေမဲ့ Google ကုမ္ပဏီဘက်ကတော့ညှင်းဆန်တာမျိုးမရှိပါဘူးဆောင်းပါးဖော်ပြခဲ့တဲ့အတွက်ကုမ္ပဏီထဲမှာအမျိုးသမီးတွေနဲ့လူနည်းစုတွေပေါ်ပြုမှုဆက်ဆံပုံတွေတိုးတက်စေဖို့နဲ့လူမျိုးစုံပေါင်းဝင်ရရေးအလို့သမားတွေရဲ့လာနေချီရဲ့လှုပ်ရှားမှုတွေမှာပုံမအားကောင်းလာခဲ့တာပါဒီနေ့စမိုင်းမှာစတင်ခဲ့တဲ့လှုပ်ရှားမှုမှာတော့လက်မှတ်စုဆောင်းတောင်းဆိုမှုတွေအကြီးအကဲမှုဆောင်ရရှိတွေနဲ့တွဲဆုံဆွေးနွေးကြတဲ့အပြင်အလို့သမားခွင့်ရလှုပ်ရှားမှုဖွဲ့ကတင်နန်းပေးအပ်တာတွေလည်းပါဝင်ပါတယ်
မြောက်ကိုရီးယားနိုင်ငံတွင်းမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပြီးဒီအခြေအနေကိုရပ်တန့်နိုင်အောင်ချက်ချင်းအရေးယူဆောင်ရွက်ဖို့လဲတောင်းဆိုလိုက်ပါတယ်ဒီကိစ္စအပေါ်သုံးနှစ်ကြာလေ့လာခဲ့မှုမှာဆိုရင်မြောက်ကိုရီးယားမှာအမျိုးသမီးတွေအပေါ်စန့်ကျင်အကြမ်းဖက်မှုကတာမန်ဖြစ်ရပ်တစ်ခုလို့ဖြစ်နေတာတွေ့ရပြီးနေ့စဉ်လူမှုဘဝရဲ့ဖြစ်ရိုးဖြစ်စဉ်ကိစ္စရပ်တစ်ခုလို့လက်ခံထားကြရတယ်လို့ဒီကနေ့ထုတ်တဲ့စာမျက်နှာ86မျက်နှာပါ HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။အမျိုးသားပြန်လည်ပေါင်းစည်ရေးကိုရီးယား Institute က2018ခုနှစ်ဇူလိုင်လမှာထုတ်ထားတဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာထွက်လာပြီးနောက်မှာအခု HRW ရဲ့အစီရင်ခံစာထပ်ပြီးထွက်ပေါ်လာတာပါ။အမျိုးသားပြန်လည်ပေါင်းစည်ရေးကိုရီးယား Institute ရဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုကိုအလွယ်တကူကျူးလွန်နေသလိုကြားမှာကွဲပြားမှုအပေါ်ခေါင်းပုံဖြတ်အမျက်ထုတ်နေတာတွေလူအဖွဲ့အစည်းအတွင်းအကြမ်းဖက်မှုတွေနောက်အမျိုးသမီးတွေကိုအကြမ်းဖက်မှုတွေကနေကောက်ွယ်ပေးဖို့ဒါမှမဟုတ်လဲပြန်လဲထူထောင်နိုင်ဖို့အတွက်လူမှုအခြေအနေမျိုးလည်းမရှိဖြစ်နေတယ်လို့ဖော်ပြပါတယ် HRW ရဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားအစိုးရဟာတိုင်တန်းချက်တွေကိုစုံစမ်းတရားစီရင်ဖို့ပြက်ကွက်တာဘေးရန်သင့်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အကြောင်းဒါပေမဲ့လည်းအစိုးရဘက်ကတော့နိုင်ငံတွင်းမှာကြားမှခွဲခြားဆက်ဆံတာမျိုးလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာမျိုးလုံးဝမရှိဘူးလို့တစ်ဖက်သက်ပြောဆိုထားတဲ့အကြောင်းလည်းဖော်ပြထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေဒီနေ့လာနေမယ့်တုန်းကပြန်တက်သွားပြီးတိတ်မကြခင်မှာပဲဂျာဗာပင်လယ်ထဲပြတ်ကျသွားတဲ့ Lion Air လေကြောင်းလိုင်းရဲ့ မှတ်စဉ် JT610 လေယာဉ်ပျက်စီးရေးဂျာကနေခီးစဉ်ချက်လက်မှတ်တမ်းတင် Black Box တခုကိုရှာဖွေတွေ့ရှိတဲ့အကြောင်းအင်ဒိုနီးရှားရေတပ်ကရင်ခုန်သမားတွေကပြောပါတယ်ခီးစဉ်မှတ်တမ်းတင်ခရီးရီတွေကတခုကိုပင်လယ်ကျမ်းပြင်ရေအောက်မှာရှာဖွေတွေ့ရှိပြီးဆယ်ယူနိုင်ခဲ့တာဖြစ်ကြောင်းရင်ခုန်သမားတွေကဒေသခံသတင်းသမားတွေကိုဒီနေ့ပဲပြောဆိုလိုက်ကြတာပါ Boeing 737 Max 8အမျိုးအစားခီးတယ်ချက်လက်ပျက်စီးရေးဂျာမှာလေယာဉ်ခီးစဉ်မှတ်တမ်းတဲ့အတူလေယာဉ်မှူးကမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းသမားတွေနဲ့နောက်ဆုံးဆက်သွယ်စကားပြောခဲ့တဲ့အတန်မှတ်တမ်းတွေပါဝင်အရေးကြီးတဲ့ချက်လက်တွေပါဝင်တဲ့မှတ်တမ်းတင်ကိရိယာတွေကိုပြန်ရနိုင်မှုရင်ခုန်သမားတွေတနေ့ပုံရှာဖွေနေတာဖြစ်ပါတယ်နောက်ဆုံးဆက်သွယ်မှုအတွင်းမြေပြင်မှာရှိတဲ့လေကြောင်းရေးထိန်းသိမ်းစခန်းကတော့လေယာဉ်ကိုပြန်လည်လာဖို့ပြောဆိုထားပါတယ်ဘန်ကာဘလစ်တွန်ကျောင်းကနေထွက်ခွာလာခဲ့ပြီးမြေချခင်မှာပဲရေဒါပေါ်ကနေပျောက်သွားတဲ့ Lion Air လေယာဉ်ပြတ်ကျတဲ့နေရာကိုရှာဖွေတွေ့ရှိထားပြီးဖြစ်တဲ့ဒါလို့ယူဆတဲ့အကြောင်းအနာပိုင်းနေ့မနေ့တုန်းကပဲပြောဆိုထားတာပါလေရင်ဖြစ်ချမှုအတွင်းလေရင်မှာလိုက်ပါသွားတဲ့ခီးစဉ်နဲ့လေရင်ဝင်တန်း189ရောက်စလုံးသိဆုံးခဲ့ပါတယ
်အင်တာနက်ကိုတင်းတင်းကြပ်ကြပ်ကန့်သက်ထိန်းချုပ်တဲ့နီလန်တွေကိုတရုတ်အစိုးရကကမ္ဘာတစ်ဝှမ်းနိုင်ငံတွေကိုတင်ပို့နေပြီးသဘောထားကွဲပြားမှုတွေနဲ့အချက်လက်တွေကိုထိန်းချုပ်အနာမြဲစေဖို့အတွက်ဒီနီလန်တွေကိုအသုံးပြုနေကြတယ်လို့အမေရိကန်ခြေဆိုင် Freedom House အဖွဲ့ကြီးကပြောဆိုလိုက်ပါတယ်Digital Anarchian Wada လို့အဖွဲ့ကြီးကတုံ့နှုံးပြီး Democracy Wada အခြေခံတဲ့အုပ်ချုပ်မှုစနစ်ပေါ်မှာချင်းချောက်လာတာနဲ့အတူကမ္ဘာတစ်လွှတ်အင်တာနက်လွတ်လပ်မှုဟာဆိုရင်အခု2018ခုနှစ်မှာလည်း၈နှစ်ဆက်တိုက်ကျဆင်းနေတယ်လို့မနစ်ဗုဒ္ဓဟူးနေ့ထုတ်နှစ်ပတ်လည်အစဉ်ခါစားမှာဖော်ပြပါတယ်။စောင့်ကြည့်ခဲ့တဲ့နိုင်ငံပေါင်း65နိုင်ငံထဲက36နိုင်ငံတို့ရဲ့အင်တာနက်အွန်လိုင်းပေါ်ကအချက်လက်စီမံခန့်ခွဲမှုအပေါ်တရုတ်ဘက်ကကူညီပေးခဲ့ပြီးဒီနိုင်ငံအများအပြားကိုအင်တာနက်စောင့်ကြည့်တဲ့ပစ္စည်းကရိယာတွေပေးခဲ့တာလို့လဲ Freedom House ကပြောဆိုထားပါတယ်။အစိုးရအများအပြားကတော့သတင်းထူတွေကိုတိုက်ဖြတ်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေအင်တာနက်အသုံးပြုခွင့်နဲ့သတင်းအချက်အလက်တွေကိုတတ်မြက်ကန့်သတ်မဲ့ဥပဒေသစ်တွေပြဋ္ဌာန်းခဲ့တာဒါမှမဟုတ်လဲဥပဒေသစ်တွေအစိုးပြုထားကြတယ်လို့လဲအစင်ခန်းစာကထောက်ပြထားပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ညလိုင်းဒိုမီတာ 25kHz 11883ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီ American တန်မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုလုံဝင်ရောက်ကျူးစားသူအများပြပါဝင်အမေရိကတိုက်အလဲပိုင်းကရွှေပြောင်းဝင်ရောက်သူလူအချို့ကိုအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်မက္ဆီကိုနိုင်ငံနဲ့နေဆက်ကိုတပ်ဖွဲ့ဝင်1000ကျော်လောက်ထိဆေးလုကောင်းဆေးလွတ်သွားမယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်လူစုတွေနဲ့ရာဇဝတ်ခိုင်းဝင်တွေပါဝင်တယ်လို့အစိုးရကပြောခဲ့တဲ့သမ္မတထရန့်ကအန်ဒီရဲ့ကြီးမားတဲ့လူအချို့ဖြစ်နေလဲထပ်မံပြောဆိုသွားခဲ့တာပါဒါပေမဲ့လည်းရွှေပြောင်းဝင်ရောက်သူတွေကတချို့ကတော့သူတို့ကလူစုတွေမဟုတ်တဲ့အကြောင်းနဲ့ရေရွသသဘောရက်တီးအတွက်ထွက်ခွာလာကြတာဖြစ်တဲ့အကြောင်းပြောဆိုပါရယ်သမ္မတထရန့်ကဆေးလွတ်ဖို့ပြောနေတဲ့ကိန်းဂဏန်းဟာလက်တလုံးပင်ကိုဆက်တာကျုပ်ကနေနေဆက်ကိုဆေးလွတ်ထားတဲ့စစ်သည်9200လောက်နဲ့ကာကွယ်ရေးအရင်တပ်ဖွဲ့ဝင်1100ထက်အစာပေါင်းများစွာပုံများနေတာပါနေဆက်မှာလက်ရှိတာဝန်ပေးထားတဲ့တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့နောက်ထပ်တပ်ဖွဲ့ဝင်အင်အား2000လောက်အသင့်ပြင်ထားတဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOE ကိုပြောပါရယ်သမ္မတထရန့်ပြောတဲ့ပမာဏလောက်တိုင်းသာနေဆက်ကိုဆေးလွတ်ခဲ့မယ်ဆိုရင်တော့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအချမ်းဖက်ဝါရီတွေကိုတက်ခတ်ဖို့အမေရိကန်ကအာဖဂန်နိုင်ငံမှာဆေးလွတ်ထားတဲ့တပ်ဖွဲ့ဝင်အင်အား14000ထက်တောင်ပုံများနေမှာလဲဖြစ်ပါရယ်
ကနေဒါနိုင်ငံတွင်တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနှစ်စဉ်လူ1000အထိတိုးပြီးပြန်ပို့ဖို့ကနေဒါနယ်စပ်ရေးရာဌာနကစီစဉ်နေပါတယ်။ဒုက္ခသည်နှင့်နိုင်ငံရေးခုံလုံခွင့်မရသူတွေအပြင်နိုင်ငံလုံးချုပ်ရေးကိုချင်းချောက်မှုအဖြစ်အာဏာပိုင်တို့ဘက်ကယူဆခံရသူတွေလည်းပါဝင်မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားတဲ့နိုင်ငံတစ်ခုအဖြစ်ကနေဒါနိုင်ငံဘက်ကရွှေ့ပြောင်းချေချသူတွေနိုင်ငံရေးခုံလုံခွင့်ရလိုသူအများအပြားကိုနှစ်ပေါင်းများစွာလက်ခံခဲ့တဲ့အကြောင်းနိုင်ငံကိုလာကြတဲ့သူတွေအနေနဲ့လဲနိုင်ငံရဲ့ဥပဒေနဲ့လှုပ်ထုံးလုံနည်းတွေကိုလိုက်နာဖို့မျှော်လင့်ကြောင်းနေဆက်ရေးရာဌာနရဲ့ပြောခွင့်ရကနိုင်ငံပိုင် Canadian Broadcasting Corporation ကိုပြောဆိုခဲ့ပါတယ်။နေရင်ပြန်ပို့မယ်စီးရင်မှာရွှေ့ပြောင်းဝင်ရောက်သူ 18,000 လောက်ရှိနေပြီးအဲ့ဒီထဲက 9,300 ထုကတော့တရားဥပဒေနဲ့ညီဆွန်းသူတွေဖြစ်ပါတယ်။အစောင့်အကျမရှိတဲ့အမေရိကန်နေဆက်ကိုဖျက်ပြီးကနေဒါနိုင်ငံတဲကိုနိုင်ငံရေးခုံလုံခွင့်ရှောက်ထားလို့သူတွေဝင်လာတဲ့အရေးအတွက်ကပြဿနာတစ်ခုဖြစ်တယ်လို့လဲအတိုက်အခံကွန်ဆာဗေးတစ်တွေကပြောဆိုကြပါတယ်ရှင်
အမေရိကန်ပြည်အောင်စုပက်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့ကဂျူးဖျားရောက်မှလူ၁၁ယောက်ကိုပြစ်ခတ်တပ်ဖြတ်မှုနဲ့ဆွဆွဲခံထားသူကိုဒီနေ့ပြည်အောင်စုတရားရုံးမှာရုံးထုတ်ဖို့စီစဉ်ထားပြီးလူသတ်မှုမော်ဒီစိန်းနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း၄၄မှုနဲ့တရားစွဲဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။အသက်၄၆နှစ်အရွယ်ရောဘတ်ပါဝါစ်ကိုတော့အော်တိုဘာလ၂၈ရက်နေ့က Tree of Life ဂျူးဖျားရောက်မှပြစ်ခတ်မှုတွေခုံသမားရေးအဖွဲ့ကမနေ့တုန်းကပဲဆွဲချက်တင်ထားတာပါ။ခုံသမားရေးအဖွဲ့ရဲ့ဆွဲချက်ကိုရှင်းနေကြုံ Jeff Session ကကြေညာခဲ့ရမှာတော့ဆွတ်ဆွတ်ထားတဲ့ကျူးလွန်မှုတွေဟာနားမလည်နိုင်လောက်တဲ့မိစ္ဆာလူရဲ့ဖြစ်တယ်လို့တိုင်းပြည်ရဲ့စံတန်ဘိုးတွေနဲ့လည်းဆန့်ကျင်နေတဲ့အတွက်ထိခိုက်သေးချေခဲ့ရသူတွေနဲ့စုမျိုးသားချင်းတွေအတွက်သာမကပစ်ဆွတ်မျိုးနဲ့တိုင်းပြည်တစ်ခုလုံးအတွက်ပါအရေးကြီးတဲ့အကြောင်းပြောဆိုထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးမှပြီးခဲ့တဲ့လတဲ့ဆော်ဒီသတင်းစာဆီယာဂျမဲကာရှိုဂီတပ်ဖြတ်ခံရမှုကိုစုံစမ်းစစ်ဆေးတာမှာအပြည့်အဝပူပေါင်းဆောင်ရွက်ဖို့ဆော်ဒီနိုင်ငံကိုတူရကီတရားရုံးဝင်ကြီးကထပ်မံတောင်းဆိုပါတယ်။အစ္စတန်ဘူးမြို့ကဆော်ဒီနဲ့တူရကီတို့ရဲ့၃ရက်ကြာစုံစမ်းစစ်ဆေးမှုအတွင်းကာရှိုဂီအလောင်းရှိတဲ့နေရာနဲ့တပ်ဖြတ်ဖို့ခိုင်းစေသူနဲ့ပတ်သက်လို့တူရကီအစိုးရရှေ့နေအီဖန်ဖီဒန်ရဲ့မေးမြန်းချက်အတွေ့အပြည့်မရခဲ့တဲ့အကြောင်းတူရကီတရားရေးဝန်ကြီးအဗ်ဒူဟာမစ်ဂူလ်ကပြောဆိုလိုက်တာပါ။သတင်းစာဆရာတပ်ဖြတ်ခံရမှုဟာနိုင်ငံတကာရေးရာကိစ္စတစ်ခုဖြစ်လာနေကြောင်းလဲအန်ကာရာမြို့တော်မှာသတင်းထောက်တီကိုပြောဆိုသွားပါတယ်။အမှုကိုဖုံးကွယ်ထားလို့မရသလိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိစေဖို့ဆော်ဒီအာဏာပိုင်တွေဘက်ကအနီးကပ်ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါ။သတင်းထောက်တည်ဆုံးမှုနဲ့ပတ်သက်လို့အစိုးရပိုင်းမှငင်းဆန်ခဲ့ပေမဲ့ဆော်ဒီအစိုးရကနောက်ပိုင်းမှာတော့စီကံချိုးဖောက်တဲ့ထောက်လှမ်းရေးတွေလက်ချက်နဲ့တည်ဆုံးခဲ့ရတာလို့ပြောဆိုထားပါတယ်ရှင်။ဒီကနေ့ညပတ်ထိပ်တန်းရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချင်တဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်သွားပါမယ်။Freedom House အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာတစ်ခုမှာတော့ကမ္ဘာတဝန်းအစိုးရတွေဟာအင်တာနက်အသုံးပြုမှုနဲ့လူမှုကွန်ရက်တွေကိုပိုပြီးတော့ထိန်းချုပ်လာတယ်လို့ဖော်ပြပါတယ်။2019ခုနှစ်အတွင်းမှာနိုင်ငံအတော်များများကအာဏာပိုင်တွေဟာအထက်အခံတွေကိုသတင်းမှားတွေဖြန့်ချိတယ်ဆိုတဲ့စွပ်စွဲချက်တွေလုပ်ပြီးနှုတ်ပိတ်ဖို့ကြိုးပမ်းခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်အတွင်းမှာပဲအင်တာနက်အွန်လိုင်းပေါ်ကတဆင့်ဝါဒဖြန့်ချိမှုတွေရှိခဲ့သလိုအွန်လိုင်းပေါ်ကနေကိုယ့်ရဲ့အချက်အလက်ပေါက်ကြားမှုတွေလည်းဖြစ်ခဲ့ပါတယ်။ဒီလိုအခြေအနေတွေဟာဒီမိုကရေစီအတွက်အဓိကချိန်ချမှုတရားလည်းဖြစ်နေတယ်လို့ Freedom House သုတေသီတူကပြောဆိုတဲ့အကြောင်းစလာတီစာဟုတ်တည်ရင်သားပေးပို့ထားတာကိုကုသညုံကပြောပြထားပါတယ
်။ကမ္ဘာနဲ့ဝိုင်းအင်တာနက်လွတ်လပ်ခွင့်ဟာ9နှစ်ဆက်တိုက်ကျဆင်းခဲ့ပြီးတော့ဒါဟာဆိုလို့ရှိရင်အင်တာနက်အွန်လိုင်းကိုအသုံးပြုပြီးတော့ချက်လက်အသုံးချမှုတွေကြောင့်ဖြစ်တယ်လို့ Freedom House အဖွဲ့ကြီးရဲ့အခုအစီအစဉ်စာမှာဖော်ပြခဲ့ပါတယ်။အင်တာနက်လွတ်လပ်ခွင့်ကိုအမြတ်ထုတ်အသုံးချဆုံးနိုင်ငံအဖြစ်နဲ့တရုတ်နိုင်ငံဟာ3နှစ်ဆက်တိုက်ကို Freedom House အစီအစဉ်စာမှာဖော်ပြခံခဲ့ရပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့ Estonia နိုင်ငံတို့ဖြစ်ကြပါတယ်။အင်တာနက်လွတ်လပ်ခွင့်စူးစူးဝါးဝါကျဆင်းနေတဲ့နိုင်ငံတွေထဲမှာတူရကီနိုင်ငံလည်းပါပါတယ်။တူရကီနိုင်ငံမှာ2016ခုနှစ်မအောင်မြင်တဲ့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်သမ္မတရီဆက်ထီယက်အာဒူဝမ်ဟာအင်တာနက်အသုံးပြုမှုကိုတင်းကျပ်ကင်တွယ်လာတယ်လို့ Freedom House ရဲ့သုတေသီ Adrian Shabes ကပြောပါတယ
်။ And we've seen in the past few years how a refusal to
Internet ပေါ်ကအထက်လက်တချို့ဖယ်ရှားပေးဖို့တူရကီတရားရုံးကဆုံးဖြတ်တာကိုမနာခံတဲ့ website တွေကိုပိတ်ပစ်တာမျိုးပြီးခဲ့တဲ့နှစ်တည်းအတွင်းတွေ့လာရပါတယ်။
အင်တာနက်ကတဆင့်အချက်လက်မှားတွေဖြန့်ချီတာမျိုးကိုလိုချင်တဲ့ line ကိုရဖို့အတွက်အင်တာနက်ကိုချက်လက်အသုံးချတာမျိုးနဲ့ရွေးကောက်ပွဲတွေကိုအနှောက်အယှက်ပြုတာပြီးခဲ့တဲ့နှစ်အတွင်းနိုင်ငံပေါင်း18နိုင်ငံမှာတွေ့ခဲ့ရပါတယ်။အမေရိကန်ပြည်အောင်စုမှာဆိုရင်တော့2016သမ္မတရွေးကောက်ပွဲမတိုင်ခင်အင်တာနက်ကတဆင့်သတင်းမှားတွေဖြန့်တာမျိုးရှိခဲ့ပြီးတော့ဒီအခြေအနေဟာဆွေးနွေးစရာဖြစ်နေဆက်ပြီးတော့ရှိနေတုံးမယ်လို့လည်း Adrian Shabes ကပြောပါတယ်။
Unfortunately this year really underlined the notion that the internet can disrupt
internet ဟာအာဏာရှင်စနစ်ကိုမတိမငြိမ်ဖြစ်အောင်လုပ်နိုင်တယ်လို့ပဲဒီမိုကရေစီစနစ်တွေကိုလည်းအနှောက်အယှက်ဖြစ်နိုင်တယ်ဆိုတာကိုဒီနှစ်အစီရင်ခံစာမှာအလေးပေးပြောထားပါတယ
်ခိုင်မာတဲ့သတင်းမီဒီယာတွေကိုပုံဖြတ်နှောက်အယှက်ဖို့အတွက်လူမှုကွန်ရက်တွေကိုလက်နက်အဖြစ်ဘလို့အသုံးချနေလဲဆိုတာကိုစုံစမ်းဖော်ထုတ်မဲ့လွတ်လပ်တဲ့သတင်းသမားတွေကိုကူညီပေးကြဖို့ကိုလည်း Freedom House ကတိုက်တွန်းထားပါတယ
် We've seen some really great efforts in places like the United States
ဒီကဘဝနှောက်အယှက်ဖို့ဒါမှမဟုတ်သတင်းသမားတွေကိုတိုက်ခါချဖို့တရင်မှားတွေဖြန့်ချီပုံဖြတ်နေသူတွေနောက်ကွယ်မှာဘသူရှိတယ်လဲဆိုတာကိုဖော်ထုတ်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအချို့မှာကြိုးပမ်းနေကြတာတွေကိုတွေ့ရပါတယ
်။ကမ္ဘာနိုင်ငံတွေကနိုင်ငံရေးဖြစ်စဉ်တွေမှာဩဇာတရားမှုရှိနိုင်ဖို့နောက်သူတို့နိုင်ငံတွေမှာလည်းအာဏာခိုင်မြဲဖို့တရင်မှားတွေကိုဖြန့်ချီနေသူတွေတဲမှာတော့ရုရှားအစိုးရကလည်းထည့်သွင်းထားပါတယ်။အင်တာနက်လွတ်လပ်ခွင့်ကျဆင်းတဲ့နိုင်ငံစည်းနဲ့မှာမြန်မာနိုင်ငံလည်းပါပါတယ်။ မြန်မာအစိုးရအနေနဲ့ဆက်သွယ်ရေးလိုင်စင်တွေချပေးပြီးတော့အပြိုင်ဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်အသုံးပြုမှုဈေးကျဆင်းခဲ့တာနဲ့အင်တာနက်ပို့ပြီးတော့လွယ်လွယ်ကူကူအသုံးပြုလာနိုင်တာကိုတော့တိုးတက်တဲ့အခြေအနေတစ်ခုဖြစ်နေ Freedom House အစီအစဉ်ဆိုင်ကဖော်ပြပါရတယ်။ဒါပေမဲ့လို့လေအခုလက်ရှိ NLD အစိုးရလက်အောက်2018ခုနှစ်မှာတော့အင်တာနက်လွတ်လပ်ခွင့်ကျဆင်းသွားတယ်လို့ဆိုပါတယ်ရခိုင်မြောက်ပိုင်းပြည်ပခနဲ့ပတ်သက်ပြီးတော့သတင်းရေးသားရမှာသတင်းသမားတွေကိုနောက်အွန်လိုင်းလူမှုကွန်ရက်ပေါ်ကတက်ကြွလှုပ်ရှားသူတွေကိုချိန်ချောက်မှုတွေအကြမ်းဖက်မှုတွေတချို့ဆိုလို့ရှိရင်ကိုယ့်ရဲ့လုံခြုံရေးစိုးရိမ်လာရတာမို့လို့တိုင်းပြည်ကနေပြီးတော့ထွက်သွားရတာမျိုးတွေထိဖြစ်ခဲ့တယ်လို့အစိုးရကမှဖော်ပြပါရတယ်။အထူးသဖြင့်တော့ရခိုင်မြောက်ပိုင်းပြည်ပခရိုင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လူတို့လူပုံဖော်တယ်လို့ဆွေးနွေးပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့အတွက်ကြိုးစားလာတာကိုထောက်ပြပါရတယ်။ရွန်ဂျာကိစ္စနဲ့ပတ်သက်ပြီးတော့သတင်းဌာနတွေအနေနဲ့သတင်းကိုအမှန်တိုင်းမဟုတ်ဘဲနဲ့ဖြတ်တောက်ထုတ်လွှင့်လာတာတွေရှိပြီးတော့အစိုးရကဖော်ပြရေးသားတယ်လို့ပဲရေးသားနေရတဲ့အခြေအနေဖြစ်နေတာကိုအစိုးရကမှဖော်ပြပါရတယ်။ဒါကြောင့်လည်းပဲပြည်တွင်းသတင်းလိုင်းတွေမှာရွန်ဂျာဆိုတဲ့အတုံးနှုံးကိုအစိုးရကတားမြစ်ထားတယ်လို့ကိုသတ်မှတ်ပြီးတော့ဒီအတုံးနှုံးကိုရှောင်ပြီးတော့ရေးသားဖော်ပြလာတယ်လို့ဆိုပါတယ်။ MNTV ရုပ်သံအစီအစဉ်မှာ BBC အစီအစဉ်တွေကိုထုတ်လွှင့်ပေးနေရမှာရွန်ဂျာအတုံးနှုံးပါတဲ့အစီအစဉ်တွေကိုဖြတ်တောက်ပစ်နေတာမဟုတ်လို့BBC အစီအစဉ်ကနေပြီးတော့ MNTV မှာတစ်ဆင့်ကထုတ်လွှင့်နေတာတွေကို2019စက်တင်ဘာလမှာရနာခဲ့ရတယ်လို့အစီအစဉ်ကကနေပြီးတော့ဥပမာပေးဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန့်ပွားမှုတွေရှိနေပြီးတော့ဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံရတဲ့နေတူပဲလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ထိခိုက်လာမှာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့လည်း Freedom House အစီအစဉ်ကဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်တိုင်ညုံပါရှင်ခုတစ်ဆက်တည်းမြန်မာနိုင်ငံမှာအခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြတဲ့နေရာမှာမြန်မာအစိုးရကဆက်သွယ်ရေးလိုင်စင်တွေချပေးပြီးတယ်လီဖုန်းနဲ့အင်တာနက်သုံးစွဲနိုင်ခွင့်ပေးရလာတယ်ဆိုပေမဲ့အင်တာနက်လွတ်လပ်ခွင့်အပိုင်းမှာကျဆင်းသွားတယ်လို့ဆိုထားပါတယ်မြန်မာလွတ်တော်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေတာကလည်းပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပါတယ်ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
် NLD အစိုးရလက်ထက်2018ခုနှစ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံသားတွေအသုံးများတဲ့ Facebook မှာအမုန်းတရားအပေါ်အခြေခံပြီးတိုက်ခိုက်ရေးသားနေတာတွေကြုံနေရတဲ့အတွက်သုံးဆွဲသူတွေကကိုယ်တိုင်တီးပြတ်မှုကိုလှုပ်လာနေကြတယ်လို့လူငယ်နဲ့လူမှုသဟဇာတအဖွဲ့ဦးဆောင်သူအမုန်းစကားမပြန့်ပွားရေးလှုပ်ရှားမှုကကိုသက်ဆွေဝင်းကပြောပါတယ်
online မှာဆိုရင်ကျွန်တော်ဆိုလို့ရှိရင်အဲ့ဒီမတက်ပြမယ်လို့ပြီးတော့ကျွန်တော်အမေသမီးရဲ့ CIA ကိုလည်းသူဟာချိန်ဆောက်တာမျိုးကြီးရယ်2013လောက်တုန်းကကျွန်တော်တို့ဒီ online မျိုးကြီးစားရမဖြစ်အောင်ကျွန်တော် campaign တွေလုပ်ကြတော့အဲဒီတော့ကျွန်တော်ဒီဖုန်းနဲ့ဆက်ပြီးတော့ပြောတာမျိုးကြီးကြီးရယ်ခင်ဗျကျွန်တော်ဒီကသူကခင်မှာတော့ကျွန်တော်ဒီ2015နှစ်ကုန်ပိုင်းလောက်မှာကျွန်တော်ကြုံကြီးရယ်ကျွန်တော်ဒီရွှေဘုံကျမ်းမှာဒီ Muslim Brother ဝင်ပြီးပြောင်းနေကြတာကိုဖုန်းကြီးရနေပြီးတော့ဟိုကခံပြီးရိုက်တဲ့ကြောင်ဝင်ပြီးတော့ရက်တည်ရဲ့ခါကျတော့ကျွန်တော်ဟိုကချင်းချောက်တာမျိုးကြုံပြီး online အနေပေါ့ဒီ Ranger ဆိုရင်သကလုံးကကျွန်တော် event Facebook တွေမှာမှာကျွန်တော်ဒီပုံမှန်ဒီတွေမကြီးရတော့ကျွန်တော်ပြည့်ကျွန်တော်ဒီအားငါခောက်ပြီးနဲ့ဖမ်းနေဆိုတဲ့ခါမျိုးတွေအများကြီးအားလာတယ်အခုသဖြင့်ဒီ fit တဲ့ဒီ draw ဖူးကြီးပေါ့ဒါလိုက်ပြောရတာမျိုးတွေဆိုပြီးရှင်ရဲ sensitive ဖြစ်တယ်ပြောပိုင်လို့မရှိဘူးပြောပြီးဆိုလို့ရှင် energy ထောက်ခံတဲ့လူတွေဘက်ကရောပြီးတော့ဒီ fit တဲ့ထောက်ခံတဲ့လူတွေဘက်ကရောလာပြီးတော့တိုက်ခိုက်တာမျိုးတွေပြောဖို့တာမျိုးတွေကျွန်တော်ရှိသားတာမျိုးကြီးအများကြီးရတယ်။ကျွန်တော်တရားဖွေးတာမျိုးကြီးပေါ့။အများကြီးရုပ်ဖူးလုံးအကြီးရတယ်
။ Facebook ပေါ်ကနေလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုအမုန်းစကားတွေပြန့်နှံ့တယ်ဆိုပြီး Facebook ကုမ္ပဏီကိုယ်တိုင်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့အကောင့်အတော်များများကိုပိတ်ပင်ခဲ့တာကိုလည်းအစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာအစိုးရအနေနဲ့ဆက်သွယ်ရေးလိုင်စင်တွေချပေးနေပြီးအပြိုင်အဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်သုံးစွဲကဈေးနှုန်းကျဆင်းခဲ့ပြီးအင်တာနက်ကိုပိုပြီးလွယ်လွယ်ကူကူသုံးလာနိုင်တာဒီဟာတိုးတက်တဲ့အခြေအနေတရက်အဖြစ်နဲ့ Freedom House အစီရင်ခံစာကပေါ်ပြပါတယ်။ဒါပေမဲ့လို့အခုလက်ရှိ NLD အစိုးရလက်ထက်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ဆိုပြီးလွှတ်တော်မှဖွဲ့စည်းလှုပ်ဆောင်နေတာတွေကပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့မတ်တင်စာရှင်းလက်ရည်ကထောက်ပြပါတယ်။ဒီမော်ဒယ်
တိုင်းမလုပ်ခင်ပြန်ဆက်လာနေပြန်ရအတိတ်ပညာအရင်ဆုံးပေးတယ်လေအဲ့လိုဆယ်ရွေးပြန်ပေးပြီးတဲ့အခါကျတော့မော်နီတာရေးလောက်တာဖြစ်တယ်လေမော်နီတာရေးလောက်တာကတော့ဒီ privacy တွေပုံပြီးကလွတ်လပ်ခွင့်ကိုကြိုက်တယ်မှာဟာမဖြစ်ဖို့အများကြီးစဉ်းစားအောင်ပါပေါ့နော်နောက်တစ်ခုကဒီ social media မှာတချို့တော့ Facebook account တွေကို ban လိုက်တဲ့ကိစ္စမှာဒီအကြောင်းချင်းစီကို ban တဲ့အပိုင်းကတော့ဒါကဘယ်အကြောင်းလာပေါ်မှာအခြေခံလို့လုပ်တာလဲဆိုတော့ပြည်သူကိုရှင်းလင်းလင်းမခွင့်ပြအောင်ဆိုရင် social media ပေါ်မှာပြည်သူရဲ့အားလည်းမကိုလွဲလာနိုင်တဲ့
ရခိုင်မြောက်ပိုင်းပြည်ပကနဲ့ပတ်သက်လို့သတင်းရေးသားရမှာ တရင်သမားတွေကိုအွန်လိုင်းလူမှုကွန်ရက်ပေါ်ကနေချိန်ချောက်တာမျိုးအကြမ်းဖက်တာတွေရှိလာတာကြောင့်အချို့ဆိုရင်ကိုယ်လုံးညုံရေးစိုးရိမ်လာရပြီးတိုင်းပြည်ကနေထွက်သွားရတာမျိုးအထိဖြစ်ခဲ့ရတယ်လို့အစိုးရခန်းစားမှဖော်ပြပါတယ်။အထူးသဖြင့်ရခိုင်မြောက်ပိုင်းပြည်ပကရိုဟင်ဂျာမွတ်စလင်ဒုက္ခသည်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လိုသလိုပုံဖော်နေကြသလိုဆွေးနွေးပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့စ조사လာတာတွေကိုထောက်ပြထားပါတယ်။တချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန်ပွားတာတွေရှိနေပြီးဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံနေရတဲ့နည်းတူလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုထိခိုက်လာမှာစိုးရင်ရတဲ့အနေအထားရှိတယ်လို့ Freedom House ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့အက်စတိုးနီးယားနိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
။ကုညာဝဲအောင်ပါရှင်ခုတော့မလေးရှားရောက်ချင်းတုတ်ခါတဲ့တွေတည်င်းဖက်ဆက်ရအောင်ပါမြန်မာနိုင်ငံတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရေရေရာမရှိသေးတဲ့အတွက်မလေးရှားနိုင်ငံကိုရောက်နေတဲ့ချင်းလူမျိုးဒုက္ခသည်တွေကိုဒုက္ခသည်အနေနဲ့ခလုံးခွင့်ပေးနေတာတွေရပ်ဆိုင်တော့မယ်ဆိုတော့ UNHCR ရဲ့ဆုံးဖြတ်ချက်ကိုပြန်မြင်ပြေးဖို့ချင်းတုတ်ခါတဲ့များအထောက်အကူပြုကော်မတီကတောင်းဆိုလိုက်ပါတယ်ချင်းတိုင်းရင်းသားတွေကိုမလေးရှားကနေနေရပြန်ဖို့မယ်ဆိုရင်အလောက်ကန်ခွင့်လန်းနဲ့လုံခြုံရေးအတွက်ဆိုရင်ရတယ်လို့ဆိုပါတယ်ကုစောထက်တည်င်းပေးဖို့ထားပါတယ်
မလေးရှားမှာရှိတဲ့မြန်မာတိုင်းသားချင်းဒုက္ခသည်တွေကိုဆက်လက်ခုလုံခွင့်ရပ်ဆိုင်တော့မယ်ဆိုပြီးမလေးရှားနိုင်ငံဆိုင်ရာ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှမင်းကြီးယုံက2018ဇွန်လကလေးကကြေညာထားတာပါ။ဒါကြောင့်မြန်မာနိုင်ငံကိုပြန်ရမယ်ဆိုရင်သူတို့လောက်ကင်ခွင့်လန်းတွေအတွက်ရောလုံခြုံရေးအတွက်ပါစိုးရင်ပူပန်တဲ့အကြောင်းချင်းဒုက္ခသည်များထောက်ကူပြုကော်မတီကစလိုင်းရှိန်ထွန်းကပြောပါရစေ
။ဒုက္ခသည်တွေကိုလက်ခံပေးပါမယ်ဆိုပြီးလက်မှတ်ထိုးတာကဲမလေးရှားနဲ့အင်ဂျီကမှာပါသူတို့လည်းလက်ရှိအခြေအနေနဲ့ဒုက္ခသည်တွေမြန်မာပြည်ဒုက္ခသည်တွေကိုမြန်မာပြည်ရဲ့ migrant worker တွေအကူအညီပေးတဲ့မလေးရှားအစိုးရအနေနဲ့လက်မှတ်သာမထိုးတာလက်မှတ်ထိုးရတဲ့သဘောသွားတဲ့အကြောင်းတော့သူကလည်းအကုန်လုံးအကူအညီပေးတီးနေရတဲ့အနေအထားမျိုးရှိနေတာပေါ့ဒီကနေ့တော့ရှိရင်တကယ်လည်းမလေးရှားမှာချင်းတစ်ခုတည်းမဟုတ်ဘူးဗျချင်းကတော့လူဦးရေကပိုပြီးများသွားတာပေါ့သို့တော်လည်းအဲ့ဒီချင်းမှာကမြန်မာရှိတဲ့ခင်ရှိတဲ့ရှမ်းရှိတဲ့ကျင်းရှိတယ်။နောက်ပမာတိုင်းသားတွေရှိတယ်။ဆိုတော့အဲ့ဒီဟာတွေကအကုန်လုံးခြုံငုံစဲစားပြီးတော့မြန်မာနိုင်ငံကြီးရဲ့ဟိုဂိမ်းကြီးဖြစ်ချင်နေတယ်ဆိုတော့အဲ့ဒီဟာကိုပြန်ခြုံငုံကုန်းတော့ပို့လို့အရေးကြီးတယ်။ဘာကြောင့်လဲဆိုတော့ဒီလက်ရှိမြန်မာပြည်ဂိမ်းကြီးဖြစ်ချင်ကြတော့လောတူတော့မယ်ဆိုတော့ဒီအတိုင်းတာကြည့်ခူးရကဟိုပေါ်ဆောင်ပေးမယ်ဆိုတော့အတိုင်းတာပေါ်မှာလည်းမြည်တယ်။နောက်ဂိမ်းကြီးဆိုတာကလည်းဒီကနေ့နဲ့ပြီးသွားမယ်ဖြစ်ချင်ပြီးတော့မဟုတ်ဘူး။အဲ့လိုလူကြီးနိုင်ရမှအနေအထားမျိုးဖြစ်တယ်။ဒီဖက်ဆော့လည်းအစိုးရကဘာမှပြင်ဆင်ထားတာဒီနေရာကြီးမရှိတဲ့အခါကျတော့ဒီမှာပြည့်အနေထားကလည်းတရားလာတဲ့ဒုက္ခတွေအချိန်မီဒီစီစဲဥပဒေရောညာဒုက္ခပေးလို့ရနိုင်တဲ့အနေအထားမျိုးရှိတဲ့အခါကျတော့နောက်နိုင်ငံဆက်ချမ်းကဒီဟာကိုလူသားချင်းစာနာတဲ့ဥပဒေအနေနဲ့သူတို့ကပြန်ပြီးတော့မှဟိုလက်ခံပြင်ပုံပြီးတင့်တော်လက်ရှိမှာပြည့်အချိန်မီနဲ့ပြန်ပြီးချိန်ဆိုင်လို့ဆိုလို့
မလေးရှားကိုရောက်လာတဲ့ချင်းဒုက္ခသည်တွေထောင်ထဲချီရှိပြီးအမေရိကန်ပြည်အောင်စုဒါမှမဟုတ်ရင်တတိယနိုင်ငံတွေမှာခုံလုံခွင့်ပေးဖို့ UNHCR ကတဆင့်တောင်းခံနေကြပါတယ်။တတိယနိုင်ငံအထူးသဖြင့်အမေရိကန်ပြည်အောင်စုကိုသွားဖို့လျှောက်ထားတဲ့ချင်းတိုင်းရင်းသားတွေအကြားကိုယ်ရေးအချက်လက်ရောထွေးမှုတွေရှိရဆိုပြီးနောက်ပိုင်းလက်ခံမဲ့နိုင်ငံတွေကပြန်လည်စစ်ဆေးရာတွေလုပ်ခဲ့သလိုချင်းပြည်နယ်အတွင်းအခြေအနေတည်ငြိမ်မှုတွေရှိလာရလို့မြင်တဲ့အတွက်အခုလိုဒုက္ခသည်အဖြစ်ကအသိမှတ်ပြုတာကိုရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာလို့ကပုံးမလေးရှားမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါရယ်
ဟုတ်ကဲ့ဒုက္ခသည်အများစုကမလေးရှားမှာပိတ်နေကြတယ်ဘာဖြစ်လို့ဆိုတော့အရင်ကလည်းတို့ရဲ့ဒီ community ခေါင်းဆောင်တွေကမြန်မာဆိုရင်လည်းကျွန်တော် BRO ဆိုတဲ့အဖွဲ့အစည်းတွေရှိတယ်ရှားဆိုတဲ့ရှားဖွဲ့ပြီးတော့ပြင်ဆွေးပြင်အဖွဲ့အစည်းဒီအဖွဲ့အစည်းရတဲ့အဖွဲ့အစည်းတော်တော်များများတဲ့အဲလှုပ်ဆောင်ရတယ်နောက်ပိုင်းကျတော့ဒီ UNHCR တို့ကမဟုတ်ဘူးနေညာပြီးပြောဆိုပြီးနိုင်ငံခြားထုတ်ဖို့လှုပ်ဆောင်သွားတယ်ဆိုပြီးတော့တိလေးရတယ်တိလေးရတဲ့အတိုင်းအတာမှာဒီနောက်ပိုင်းကဒါတွေကိုစစ်စစ်ပြီးအတားရဲသူတို့ပြောတဲ့ဟာတွေကအရန်ဟိုဟိုစာပေါ်ဒီဒုက္ခရောက်တဲ့ကြောင်းတွေကြီးအများနဲ့ပြောပြနေတဲ့အတွက်ကြောင့်သူတို့ကိုယ်တိုင်လည်းတွားရောက်ပြီးတွားရောက်လေ့လာတဲ့အခါတခြားစီဖြစ်နေတယ်။အဲကြောင့်လို့သတ်မှတ်ချက်တစ်ခုချလိုက်တာ
။မလေးရှား UNHCR ကမြန်မာနိုင်ငံကတိုင်းရင်းသားဒုက္ခသည်တွေကို2005ခုနှစ်ကစပြီးမျိုးနွယ်စုလိုက်တတိယနိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်အောင်စုကိုပို့ဆောင်ပေးခဲ့ပါတယ်။မလေးရှားနိုင်ငံကနေတတိယနိုင်ငံတွေကိုထွက်သွားရဲ့ချင်းလူမျိုးရေးတွက်ဟာ2005ခုနှစ်ကနေ2015အထိဆယ်စုနှစ်တခုအတွင်းမှာ6000ကျော်လောက်ရှိရလို့ချင်းဒုက္ခသည်များဆိုင်ရာမမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုအချိန်ဒီတိုင်းဆိုရင်မလေးရှားမှာရှိရချင်းဒုက္ခသည်ရေတွက်ဟာ2019မှာကုလသမဂ္ဂရဲ့အကောက်အွယ်ပေးမှုကိုရတော့မှာမဟုတ်ဘဲနေရာကိုပြန်ပုတ်ခံရမယ့်အနေအထားဖြစ်နေရကြောင်း UNHCR ထုတ်ပြန်ချက်ကိုပြန်ရှုံသိမ့်ပေးဖို့ချင်းအဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်ခင်ဗျာ။
မလေးရှားရောက်ချင်းဒုက္ခသည်တွေအကြောင်းကိုစောထက်ကသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေသတင်းပဲဆက်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာခုံလုံးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကစီစစ်ပြည်သား6000ထက်ကပထမအတုပ်လူပေါင်း2000ကျော်တို့အခုလနိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုဖက်ပို့ပြန်ပြီးတော့ပြန်ကြဖို့အစီအစဉ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုလုံနေကြသူတို့ကိုဆက်သွယ်ပြီးအများစုကဌာနေမပြန်ဘူးလို့ပြောဆိုနေချိန်မှာဌာနေပြန်လို့သူတွေအနေနဲ့စိုးရင်ချက်တွေရှိနေသလားဆိုတာအပအဝင်ဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်သဘောထားတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဘယ်သူတွေများရှိပါလဲရှင်အဲ့လိုပြန်ဝင်မယ်ဆိုတဲ့သူတွေကကိုကျော်ဆန်းလိုင်တို့အသိတွေများရှိပါလား
။အဲအဲ့တော့ဒီကလူတွေကသူတို့ကမတော်ဘူးဆိုတာကျွန်တော်သိရတယ်အဲ့တော့သူအတရပြောနေရပါလေအဲ့ဒီရိုဟင်ဂျာလူမျိုးကိုလက်ခံမှသူတို့ကအဲ့ဒီနိုင်ငံကိုသွားမယ်ဟိုကဘာနဲ့အတိမပြုပြီးတော့သူတို့ကအဲ့ဒီမှာသွားလက်ခံမှသွားမယ်အဲ့ဒီလိုမဟုတ်ရင်သူတို့ကဘယ်တော့မှမသွားနိုင်ဘူးဒီအင်မစီကတိပါကျွန်တော်တို့မခိုင်းနိုင်ဘူးအဲ့ငကူရီယာကျွန်တော်တို့ဟိုဦးနုလက်တဲ့ကနေကျွန်တော်တို့ဟိုအရင်ဟိုနဲ့လက်လိုက်ရခါတာကျွန်တော်တို့ဘေကုံပဲနေနေခဲ့လေကျွန်တော်အဲ့ဒီပုံစံနဲ့ရရင်ဆိုရင်ဗမာပြည်သား135မျိုးရှိတယ်ကျွန်တော်တို့ဒန်းတို့အခွင့်အရေးရှိတယ်အဲ့ဒါလိုပုံစံနဲ့ကျွန်တော်တို့ဒန်းတို့အခွင့်အရေးရမှဒါရင်ကျွန်တော်တို့ကသွားမယ်ဆိုတော့အဲ့ဒါလိုပြောနေတာကျွန်တော်ကြားနေရတယ
်ဟုတ်ကဲ့ကိုကျော်ဆန်းလိုင်တို့ပတ်ဝန်းကျင်မှာရောဒီပြန်လို့တဲ့သူတွေပေါ့နော်ဘယ်သူတွေများရှိပါလဲ
မရှိဘူးမရှိဘူးကြည့်တယောက်တူတယောက်တူလေးတော့မရှိဘူးကြည့်ရတော့မပြန်မယ်လို့တယောက်တူလေးတော့မရှိဘူးဆိုတော့ကျွန်တော်သိရတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါကိုကျော်ဆန်းလိုင်ကျေးဇူးပါရှင်အဲ့တော့ဥမောင်မောင်တို့ဟိုဗမာဘက်ကိုပြန်ဝင်ကြမယ်ဆိုတော့လူတွေတဲကရောဥမောင်မောင်တို့အသည့်တွေပါပါသလားရှင
်ကျွန်တော်အခုတည်ရတယ်လို့ဆင်မပါသေးပါဘူ
းအဲ့ဒီတဲဥမောင်မောင်တို့ဒီကုတူပလောင်နေရမြန်တယောက်တလီမြန်ပါမလားလို့ဒီဗမာဘက်ကိုပြန်ဝင်ဖို့အခုလုပ်နေတဲ့သူတွေရလीငါးထောင်လောက်ရှိတယ်ဆိုတော့
ငါးထောင်လောက်ရှိတယ်ဆိုတာကျွန်တော်ကုတူပလောင်ကမပါဘူးအမကျွန်တော်ကိုအစ္စလာမ်ပါကျွန်တော်တရားရှင်းသားပါမယ
်ဟုတ်ဟုတ်ကဲ့ကိုအစ္စလာမ်ကျေးဇူးပါ
အဲ့ငါကျွန်တော်ဘာလို့ခလိုက်ရပါဟုတ်ကဲ့ပါကျွန်တော်ရဲ့အသီးတွေပါတယ်အခုလောလောဆယ်ဆယ်မပါဝင်မရှိသေးပါဘူးနောက်အခုဒီလအဲနိုဝင်ဘာလ15ရက်နေ့ပထမအတော့ပြန်မယ်မနေ့ကအတွင်းဝင်ဦးမင်းသူပြောတဲ့ဟာကိုဒုက္ခစေရောင်းကဒုက္ခစေဘကတော့တဝူးတယောက်မှလက်ခံတာမရှိဘူးသူတို့ကလုံးဝပြန်ဖို့ဆိုတာအစီအစဉ်မရှိဘူးလို့ပြန်ပေးကြခဲ့ပါတယ
်ကိုအစ္စလမ်တို့ဘာလူခလီနဲ့နေချားနေရဘလောက်ဝေးပါလဲ
အဲကျွန်တော်နဲ့နေကြနေဆိုရင်တောင်ပြူလာဝတ်ပြင်တမိုင်းပါ။ဟာတာဝါတိုင်းနေပါတယ်မြင်ရတယ်ဟိုတယ်လီဖုန်းတာဝါတိုင်းလေ
။ဟုတ်ကဲ့။
နောက်နေကြဆုံးရစခန်းနေပါတာကိုမြင်ရပါတယ
်။ဟုတ်ကဲ့။အဲ့တော့ကိုအစ္စလမ်ဒီစခန်းထဲဟာပြန်ကျင်တဲ့သူတွေကကြောက်မြတ်နေသလားသူတို့ပြန်ကျင်တယ်လို့ပြောဖို့ပါဖြစ်လို့လဲဆိုတော့အများစုကမပြန်ကျင်မပြန်လို့ဘူးဆိုပြီးတော့ဟိုတော်တော်တင်းတင်းပါပါပြောနေကြတော့ပြန်ကျင်တဲ့သူတွေကလည်းထုတ်ပြောရဲပါမလားရှင်။
အဲ့ကဲပါအမေတက်ကြောမစင်းတူတက်ရောက်မှာအခုလောလောဆယ်ပြန်ဖို့ဆိုတာလုံးဝစံတာမရှိကြကြပါဘာကြောင့်လို့ဆိုရင်ကျွန်တော်နိုင်ငံသားတင်းတို့အခွင့်အရေးမရဘူးဆိုရင်အခုခွေးကြဆတ်ဆင်မှုနဲ့ဘဝတစ်သိလုံးနေရမှာကိုအတုဆွရင်ပါတယ် Now MBG ဆိုတာနိုင်ငံသားများခံဆောင်ရတဲ့ကတ်ကြည့်တဲ့အတွက်ကျွန်တော်လူဝင်ကြလူမျိုးဒီနှုတ်ကနိုင်ငံသားဖြစ်ကြတာပါဦးနုဝင်းကြီးချောင်းဟောင်းဦးနုလက်ထက်မှာကျွန်တော်တို့နိုင်ငံသားတင်းတို့အခွင့်အရေးရပြီးသားပါမမအတန်းနဲ့ဌာနမှာကျွန်တော်တို့ရဲ့ရိုဟင်ဂျာဘာသာနဲ့အစီအစဉ်ကြောင်းဖြစ်ခဲ့မှုပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဘောတူညီချက်အရအခုနိုဝင်ဘာလ15ရက်နေ့ကစပြီးတော့ဌာနေပြည်ရေးလုပ်ငန်းစဉ်စမယ်လို့နိုင်ငံစလုံးကတင်ထုတ်ပြန်ထားပါတယ်ဒုက္ခတဲ့အများစုကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိမှပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့မူလနေရာတွေမှာနေထိုင်ခွင့်ပြန်ရဖို့အပအဝင်မြန်မာအစိုးရကိုတောင်းဆိုထားရရှိပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သက်မခံပါဘူး။ဒါပေမဲ့လည်းမြန်မာဘက်ကထွက်ပြေးရသူအလုံးကိုပြန်လည်ခံမယ်လို့ပြောဆိုထားတာပါ။ကုလသမဂ္ဂဘက်ကတော့ဌာနေပြည်ရေးလုပ်ငန်းစဉ်အပေါ်စိုးရိမ်မှုရှိကြောင်းပြောဆိုထားပါတယ်။တော်သားရှင်တွေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်ကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြန်းနာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီတည်းနားဆင်နိုင်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေလည်းနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့နော်မလာတရက်ကြာတာပင်းနဲ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှာဆင်ကြမှာပါမြန်မာနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားတွေဖက်ကအမြင့်သဘောထားတွေကိုကြားမယ်တိုင်းရင်းသတင်းလွှာအစီအစဉ်မှာကတော့
ပထမအဆုံးအစိုးရအနေနဲ့တစ်တပ်ဟာအစိုးရရဲ့လက်အောက်မှာရှိတယ်ဆိုရင်သူကညွန်ကြားလို့ရတာပေါ့။ငင်းချမ်းကြီးကိုဒ
ီအပြည့်အစုံတော့မကြခင်နားဆင်ကြမှာပါ။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍတွေထက်ကကျန်းမာရေးဆိုင်ရာဆောင်းပါးကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့လက်သေးခြေသေးကျန်းမာရေးအပိုင်းသစ်ကိုတင်ပြထားတာပါ။လက်သေးခြေသေးတွေဟာအလှအပကြီးကောင်းရုံအတွက်တမကပဲကျန်းမာရေးအတွက်လည်းအရေးပါတယ်လို့အရေးပြအထူးကူတွေကထောက်ပြကြပါတယ်။လက်သေးချစ်တဲ့တိဆောက်ပုံနဲ့ကြီးထွားပုံတွေဘလို့ရှိပြီးဘလို့လက္ခဏာတွေကိုစောင့်ကြည့်သင့်ပြီးတော့အဖြစ်များတဲ့လက်သေးချစ်တဲ့ပြဿနာတချို့ဘလို့ရှိပါသလဲဒီအကြောင်းမြန်မာနိုင်ငံအရေးပြအထူးကိုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ရေးပြအထူးကိုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးချစ်တဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခန့်ကဏ္ဍကနေပါဝင်နေလဲဆရာကြီ
းလက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သူကကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ပေါင်းတာတို့အလားပါတို့ဒီမှာလေဒီလက်သေးခြေသေးတွေဟာပါဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းတဲ့လက်သေးခြေသေးတွေအလုံးဆွဲဆောင်မှုရှိတယ်ဗျာဒါအမလို့လက်သေးခြေသေးဆိုရင်ပြည်စီစလုံးတွေတောင်မှတက်တက်ရှိတယ်အဲ့ဒါဒီမကောက်ဆက်သေးချည်သေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟန်ပြသနေတယ်မှန်တစ်ချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥမာရာပစ္စည်းတွေကိုကောက်နိုင်တဲ့အနည်းစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်တို့ရဲ့အဓိကကင်တွေရဲ့လက်ချောင်းချီချောင်းတွေရဲ့ထိတ်တွေကိုတန်မာအောင်လို့ဒီလက်သေးတွေအဓိကထောက်ခံပေးထားတာမှားစီတာပေါ့နော်ဟိုလက်သေးတွေကဖြုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူးလက်သေးချည်သေးတွေကတိတ်ဆိုးမှအမာအနေနဲ့ထောက်ခံပေးတာလို့ကျွန်တော်တို့ရဲ့လက်ချောင်းနေရာလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက်သေးချည်သေးရဲ့ဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမှာ
ကျွန်တော်တို့ကလက်သေးချည်သေးဆိုပေမဲ့လက်သေးချည်သေးကဒီလက်ချောင်းချီချောင်းအရေပြားဆဲနေရာပဲထွက်လာတာကျွန်တော်တို့အရေပြားမှာကရတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်အဲ့ဒီပရိုတင်းဓာတ်ကိုနည်းနည်းလေးမအောင်လုပ်လိုက်တဲ့အခါကျရင်လက်သေးချည်သေးကြီးဖြစ်သွားတာပဲအဲ့တော့အဲ့လက်သေးချည်သေးတွေမှာပေါ်ကနေကြည့်ရရင်မြင်နေရတဲ့အပိုင်းကို knee plate လို့ခေါ်တယ်ဒါလက်သေးပြင်လို့ခေါ်တာပေါ့နော်အဲ့ဒီလက်သေးပြင် knee plate အောက်မှာရှိနေတဲ့လက်သေးအောက်ကရေပြားကိုကျွန်တော် knee pad လို့ခေါ်တယ်ဒီ pad ဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်အဲ့ဒီလက်သေးဝင်နေတဲ့နေရာပေါ့နောက်ရေပြားတွေကိုလက်သေးတွေကထိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို knee matrix လို့ခေါ်တယ်လက်သေးရဲ့အခြေပေါ့အထဲတွေကိုဆိုင်ဝင်နေတာပေါ့နောက်တစ်ခါအဲ့လက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကြမ်းပုံလေးရှိတယ်အဲ့တော့လက်သေးလာကြလာညူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့အရေပြားလေးရှိတယ်ဟိုကပ်ပြီးပါပါလောက်လောက်လေးဖုံးထားအဲ့ဒါကိုကျူတီကယ်လို့ခေါ်တယ်အဲ့အဲ့ဒီဒိနန်တဝိုက်ကအရေပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးချီလေးရဲ့ကြီးတော်ပုံရှိသေးတယ်ဟိုသပင်းလိုပဲဒီလက်သေးကြီးဟာလက်သေးအခြေကနေကြီးတော်ရှိထွက်တယ်တပြေးပြေးနဲ့ညံ့ညံ့ချင်းအပြင်ဒီရက်ကို3.1 mm တော့ဒါရှိလာတယ်။အဲ့မှာလက်သေးကခြေသေးတွေပုံကြီးရှိတာမြန်တယ်။နောက်ဆောင်းရည်တွေတဲ့နွေရည်ဒီမှာလက်သေးရှိအပုံမြန်တယ်။နောက်ညာကန်းဆိုရင်ညာဘက်လက်သေးကပေဘက်လက်ထက်မြန်မြန်ပုံရှိတယ်။န နောက်ကိုကွန်ဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးချီတာကြီးကသိမကွာဘူး။ဒါပေမဲ့ပုံမှန်အချိန်ဆိုရင်ယောက်ျားတွေလက်သေးချီသေးတယ်ကမိန်းမတွေထက်ချီတာပုံမြန်တယ်။အဲတကယ်လို့အသက်ကြီးပြီးအိုမင်းလာမှုတို့နောက်ယောဂဖြစ်တာတို့ဟော်မုန်းတွေမညီညာမှုတွေအဲ့ဒါတွေကလည်းဒီလက်သေးချီသေးရှည်ထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်။အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးချီသေးတွေမှာပြဿနာဖြစ်လာတော့ကျန်းမာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်မိစ္ဆာဒီဝါကိစ္စတွေကထိခိုက်နိုင်တာ
ပေါ့ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတနေ့ဒီဝါကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးခြေသေးပြဿနာတွေဆိုလို့ရှိရင်ဆရာအဓိကဘယ်ချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးခြေသေးကဘာပဲလုပ်လို့အများဆုံးပါနေရတယ်ကြာဒီလူစားလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတစ်ခုခုဖြစ်နေဖြစ်စီရှာသွားတာပဲဖြစ်စီလက်သေးထိတ်လေးမှာပြည့်နေတာပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြဿနာဖြစ်လာအောင်ဥပမာရာဝတ္ထုသေးသေးလေးတွေကိုကင်တွေတာလမ်းလျှောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ရှက်ဖြစ်တယ်။ကလေးငယ်တွေမှာဖြစ်နေပြီမဲ့အသက်ကြီးလေလေလက်သေးချီသေးပြဿနာတွေကပိုဖြစ်များလာတတ်တယ
်။ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးချီသေးပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
။အဲ့ဒီကုခန္ဓာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးချီသေးကြီးကအလွန်ပဲထိခိုက်တယ်။သူကခြေစွမ်းဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲ။အိမ်မှာတကလိလာမှုစဉ်းစားကောင်းယူမှုတွေအရေးရာပြဿနာတွေအားလုံးရဲ့ဆေးရခိုင်နှုန်းနောက်ကလက်သေးချီသေးပြဿနာတွေဖြစ်တယ်ဆိုပြီးတော့ထွက်လာတယ်။ဆိုလိုချင်တာမနည်းဘူးပေါ့နော်။အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တစ်ချိန်ချိန်မှာလက်သေးချီသေးမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်။အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်။ဒါနဲ့တကယ်လို့ပြန်မကောင်းဘူးဒီတဲ့ကိုဆိုးလာရင်တော့ကျန်းကျန်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်။အဲ့တော့အဓိကလက္ခဏာတွေကတော့လက်သေးချီသေးပုံမှန်ပြောင်းတာအမချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနားလာတာအဖြစ်အမဲလိုင်းတွေပေါ်လာတာမျိုးထူးထူးအဆင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်လည်းအရင်နဲ့မတူဘဲတစ်ခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးချီသေးမှာတစ်ခုခုဖြစ်နေပြီဆိုတော့ရေဝရလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့အကောင်းဆုံးကတော့ရေပြားပြောင်းအောင်နဲ့ပြန်ပြန်တိုင်ပင်တာကောင်းပါလေအဲ့တော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြန်ပြန်လာရတဲ့မှာဖြစ်များတဲ့ဥစ္စာဒါတော့ white spots ဆိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်အဲ့ဒီလက်သေးပွင့်တာကအလွန်ဖြစ်များတယ်ဒီလက်သေးရဲ့အခြေပေါ့နေသက်လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်ဖြစ်လို့ပေါ်လာတာပါအဲ့တော့အပြူဆက်ဒီသေးသေးတွေဝိုင်းဝိုင်းလေးတွေအရင်နဲ့တွေ့ရတယ်အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်ပြီးတော့လာပြတတ်တယ်ပေါ့နော်ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ကြာမရှိပါဘူး
ဟုတ်ကဲ့ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
လက်သေးချီပေါ့နော်နေပဲလို့ခေါ်တယ်အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တံဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြုဆိုင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးချီသေးတက်တနာ
ဒီကတခုဖြစ်နိုင်တာကတော့လက်သေးချီသေးတွေမှာသွေးကြည်ဥရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကအရေးကမှဆံပြင်းမှုသွေးကြောငယ်လေးရှိတယ်အဲ့ဒီသွေးကြောငယ်လေးကိုပေါက်သွားရင်သွေးကြည်ဥရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်ဒဏ်ရာဖြစ်တာကြောင့်ဖြစ်တာပါဒါမို့လေတချို့ဆေးတွေတောင်းနေတယ်သွေးကြေးကြီးတွေတောင်းနေတယ်တချို့သွေးနဲ့ပတ်သက်တဲ့ယောဂါတွေသွေးကြောပေါက်တဲ့ယောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါတွေကလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင်သွေးကြေးဥအဆင်းလေးတွေလည်းအချိန်တိုင်းပျောက်သွားတတ်ပါတယ
်ဟုတ်ကဲ့ဆရာဒီလက်သေးသွေးကြေးဥအဆင်းတွေပေါ်လာတဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့နေထိုင
်ရဲ့လို့ပဲတခါကလေးကြာရင်ဒီမှာဗျာတကားဖွင့်လိုက်တဲ့အခါကျရင်ပရင်းမောက်ဖွင့်လိုက်တဲ့အခါကျရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာသွေးကြောလေးတွေပေါက်တာမျိုးသွေးကြေးဥရမှုဖြစ်တာပေါ့ထိခိုက်ဒဏ်ရာအကြောင်းအများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်ဒဏ်ရာမဖြစ်အောင်ပြုဆိုင်ရဆိုရင်သွေးကြေးဥအဆင်းတွေလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
လက်သေးချေတဲ့တွေနဲ့ပတ်သက်ပြီးတော့တည်တင်တည်ထိုက်တာတွေကိုမင်းများတင်ဆက်ထားတဲ့ကိုဝင်းမင်းရဲ့ဂျမရေကဏ္ဍပါခုတော့ဦးအောင်ခင်ရဲ့မြမအရေးတုံးတက်ချက်ကဏ္ဍကိုတင်ဆက်ပေးပါမယ်။မြေရာမှုတွေရှိနေတဲ့ကြားကမြမစီးပွားရေးတိုးတက်လာဖို့နဲ့ပတ်သက်တဲ့ကမ္ဘာပါစစ်တမ်းအကြောင်းဦးအောင်ခင်ကရေးသားပြီးကုညာဝင်းအောင်နဲ့အတူတင်ပြထားပါတယ
်။မြေရာမသိကြမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မေလတုန်းကမ္ဘာပါအုပ်စုရဲ့88မျက်နှာအစီရင်ခံစာမှာပေါ်ပြထားပါတယ်။ NPD ရဲ့ GDP အကတင်ထုတ်လုပ်မှုတိုးပွားတဲ့နှုန်းဟာ NLD အစိုးရသက်တမ်းပထမနှစ်မှာ 5.9% ခန့်နှုန်းရှိရာကဒုတိယနှစ်မှာ 6.4% ခန့်နှုန်းအထိတိုးပွားလာတယ်လို့ဆိုပါတယ်။လက်ရှိဘဏ္ဍာရေးနှစ်မှာ 6.8% ခန့်နှုန်းအထိ တိုးပွားလာနိုင်မယ်လို့ကမှန်ပါတယ်။နောက်နည်းနည်းကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ900ရာခိုင်နှုန်းကျော်သွားနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကမျှော်လင့်နေပါတယ်။စိုက်ပျိုးလေယာဉ်ထုတ်လုပ်မှုနဲ့အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာကုန်ဆုံးလုပ်မှုတိုးပွားရတဲ့အကြောင်းရင်းလို့ဆိုပါတယ်။မရေရာမှုကြောင့်ခရီးသွားလုပ်ငန်းနဲ့ဗန်လုပ်ငန်းမှာနှိမ့်ဝင်နေပြီမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါတယ်။လွန်ခဲ့တဲ့ဗန်တာနှစ်ပထမနှစ်ဝက်မှာကုန်ဈေးနှုန်းအထင်အင့်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းမြင့်တက်မှုမြန်ဆန်လာပါတယ်။လောင်စာဆီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါတယ်။တည်ယူပို့ဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါတယ်။ဘတ်ဂျက်လုံငွေပြန့်မှုလဲပါလာတာဟာ NLD အစိုးရရဲ့ထင်ရှားတဲ့လောက်ရတစ်ခုဖြစ်ပါပဲ
။ဗဏ္ဍာရေးဝန်ကြီးဌာနနဲ့ဗဟိုဘဏ်ဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လူငွေဟာခန့်မှန်းထားတာထက်နည်းနေတယ်လို့ဆိုပါတယ်။ GDP တိုင်းပြည်အသက်တင်ထုတ်လုပ်မှုရဲ့ 5.8 ရာခိုင်နှုန်းလူငွေပြမယ်လို့ခန့်မှန်းပေမဲ့ 2.5 ရာခိုင်နှုန်းသာလူငွေပြပါတယ်။ဗဟိုဘဏ်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူး။လွန်ခဲ့တဲ့မတ်လမှာကုန်ဆုံးသွားတဲ့ဗန္ဒာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါတယ်။ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလုံငွေပြမှုအနည်းငယ်လျော့သွားပါတယ်။စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်သစ်ရရှိပါတယ်။ဓာတ်ငွေတွင်းဟောင်းတွေအထွက်နည်းလာပေမဲ့ကမ္ဘာ့ဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါတယ
်။ရှင်းနေမတ်လမှာကုန်ဆုံးမဲ့လက်ရှိဗန္ဒာနှစ်2018-19မှာစီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါတယ်။လွန်ခဲ့တဲ့ဗန္ဒာနှစ်ကကုန်သင်းလုံးမြင့်တက်မှုနှုန်း 5.5 ရာခိုင်နှုန်းရှိခဲ့ရာကလက်ရှိဗန္ဒာနှစ်မှာ 4.9 ရာခိုင်နှုန်းအထိကျဆင်းလာပွဲရှိတယ်လို့ခန့်မှန်းပါတယ်။တွင်းကိုပို့ကုန်မှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြမှုကလက်ရှိဗန္ဒာနှစ်မှာ 4.9 ရာခိုင်နှုန်းလောက်ရှိမယ်လို့မျှော်လင့်ပါတယ်။အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခမန်းထားတဲ့ယော့တင်းနေတာတွေ့ရလို့လုံငွေပြန့်မှုဆက်လက်ယော့နေနေပဲလို့ဆိုပါသေး။ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမသေးချာမှုတွေဆက်လက်ဖြစ်ပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟအတားပြုနိုင်တယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါသေး
။စီးပွားရေးတိုးတက်မှုနှုန်းဒါကျဆင်းသွားရင်တိုင်းပြည်စီးပွားရေးမတည်မငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်။ဥပမာနိုင်ငံသားအရင်းအနှီးဝင်ရောက်မှုနှေးကွေးသွားပြီးနိုင်ငံတကာခီးသွွားလုပ်ငန်းအရှိန်လျော့သွားတာဟာငွေလဲနှုန်းကိုထိခိုက်စေပါတယ်။ကမ္ဘာကုန်သွယ်ရေးမတည်မငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာမြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ်။ NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။တိုင်းပြည်ပြည်ပြင်ပြောင်းလဲရေးဘယ်လိုအကောင့်ထည့်ဖော်မယ်ဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်။အစိုးရဝင်ငွေနှဲလို့ပြည်သူအတွက်အသုံးစရိတ်နှဲရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟာဗျူဟာကိုအကောင့်ထည့်ဖော်ရမယ်လို့ဆိုပါတယ်
။အဲ့ဒီအခါမှာအရေးကြီးရင်ကြီးတယ်လို့ပြည်သူအသုံးစရိတ်ကိုပို့သုံးနိုင်ပါလိမ့်မယ်။အခုတော့အစိုးရအခွန်ရတဲ့ငွေဟာတိုင်းပြည်ထုတ်လုပ်မှုနဲ့ရှင်လိုက်ရင်အလွန်နှဲနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ထိထိရောက်ရောက်မတုံးဆွဲနိုင်တာပဲဖြစ်ပါတယ်။ဒီမင်းရဲ့အကောင့်တွေပေါ်လာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးအကဲဖြတ်စီစစ်ဖို့အကြံပေးထားပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးစရိတ်နဲ့အကျိုးအမြတ်ကိုလည်းစောင့်ကြည့်ပြီးကြီးကြပ်ဖို့လိုပါတယ်။လုပ်ငန်းပိုင်ဆိုင်မှုလုပ်ငန်းအရွယ်အစားနဲ့လက်စစ်ဒါအားစတာတွေမှာအားနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်ဖို့နှေးကွေးနေပါတယ်။လုံငန်းငယ်လေးတွေရင်ဆိုင်နေရတဲ့အခက်အခဲကိုအစိုးရအနေနဲ့ကူညီဖြေရှင်းတဲ့နယ်လို့ဆိုပါတယ်။နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းဖွင့်ပေးတဲ့ဗန္ဒာရေးစနစ်ဟာရေကဲစီးပွားရေးမှာမရှိမဖြစ်လိုအပ်ပေမဲ့မြန်မာပြည်မှာတော့မရှိသေးပါဘူး။လက်ရှိဗန္ဒာရေးစနစ်ဟာအလွန်သေးငယ်ပြီးအားနည်းချက်တွေရှိနေတာမို့အများပြည်သူအတွက်ငွေကြေးဝန်ဆောင်မှုမပေးနိုင်ပါဘူး။ဒါကြောင့်နည်းနည်းတဲ့ပြုပြင်ရေးတွေလုပ်ရင်အများပြည်သူကိုငွေကြေးဝန်ဆောင်မှုပေးနိုင်မယ်လမ်းညွန်တစ်ခုကိုရှင်းလင်းစွာဖော်ပြတဲ့လေလို့ကမ္ဘာ့ဘဏ်အုပ်စုကအကြံပေးတာပါတယ်ခင်ဗျာ
။ဦးအ ောင်ခင်ရဲ့မြမအရေးသုံးသက်ချက်ခန္ဓာကိုယ်နာဆင်ခဲ့ရတာပါရှင်အခုတော့တိုင်းရင်သတင်းလောအလဲပါ BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ဒီမကနန်းဟွန်ပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်မြစ်ကြီးနားမြို့နယ်ဒရီနဒီစခန်းမှာခိုးလုံနေတဲ့စစ်ရှောင်800ကျော်ကိုပလတ်နာစစ်ရှောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားလိုက်ပါတယ်။ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်လာရှိုးမြို့ပေါ်တင်းရှောင်နေရတယ်ဆိုတာနဲ့စစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်နေရတဲ့ကချင်စစ်ပြေးဒုက္ခတွေတွေလုံခြုံစိတ်ချစွာနေရရင်းကိုပြန်နိုင်ချေအလားလာရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြရမှာဖြစ်ပါတယ်။
ကျမမိကလေးအမပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှင်မြမတမတော်နဲ့ကချင်နွတ်လိုက်ရေးအဖွဲ့ KIU တို့ကြားတိုက်ပွဲကြောင့်ကချင်ပြည်နယ်အင်ဂျန်ရမျိုးနယ်ကနေတိမ်းချောင်လာပြီးမြစ်ကြီးနားမျိုးနယ်မှာယာယီခိုးလုံနေသူစစ်ဆောင်800ကျော်ကိုအောက်တိုဘာလ24ရက်နေ့မှာပတောင်မြန်ကျေးရွာစစ်ဆောင်စခန်းအထက်ကိုပြောင်းရွှေ့နေရာချထားပါတယ်အရင်သရီနဒီစစ်ဆောင်စခန်းကနေတမိုင်နီးပါးကွာဝေးတဲ့ပါလနာရက်ွက်တက်မှရှိတဲ့အတင်းတော်ပိုင်းမြေထဲမှာနိုင်ငံတကာကြက်ချင်ဒီကော်မတီအဖွဲ့ ICRC နဲ့ဂယူနာဖောင်ဒေးရှင်းတို့ကနေပြီးတော့ဆောက်လုပ်လှူဒန်းထားတဲ့စခန်းတစ်ကိုပြောင်းရွှေ့လာတာပါပြီးခဲ့တဲ့မေလဆန်းကမြမတမတော်နဲ့ KIA ကချင်နွတ်လိုက်ရေးတမတော်တို့ကြားတိုက်ပွဲကြောင့်အင်ဂျန်ရံမြုပ်နဲ့တွင်းမှရှိတဲ့ဂျေးရွာ25ရွာကလူဦးရေ800ကျော်ဟာသရီနဒီစစ်ဆောင်စခန်းမှာတိမ်းရှောင်လာခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်တွင်လက်နက်ကန်တပ်ဖွဲ့ချင်းချင်းကြားနယ်မြေပြိုင်စုမှုရေးစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်ဟာလာရှုမျိုးပေါ်ကိုဆွတ်ပြေးတိမ်းရှောင်နေရပါတယ်။အောက်တိုဘာလ23ရက်နေ့ကစပြီးလက်ကွန်ပိုင်းထိမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေနဲ့ရှမ်းပြည်သမတော် RCSS SSA ကြားစစ်ရေးပဋိပက္ခတွေဆက်တိုက်ဖြစ်ပွားလာနေလို့လာရှူမြို့နယ်နံမလူမြို့ကြားမိုင်းရင်ကျွော်အုပ်စုနဲ့အီနိုင်းကျွော်အုပ်စုကဒေသခံဆောင်ကလန်းခန့်ဟာနေရာကနေထွက်ပြေးနေရတယ်လို့အမျိုးသားထုတ်တော်ကိုစလဲဆိုင်းဝန်းလျံခန်းကပြောပါတယ်။ဒါပြင်လာရှူမြို့ရှိဘက်မိုင်း30กว่าဝေးတဲ့မိုင်းရွက်ကျွော်အုပ်စုတွင်မှလည်းအစိုးရသမတော်နဲ့တောင်းပလောင် TNL တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေနေရာကနေဆွတ်ပြေးနေရပါတယ်။
ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဖြူချောင်းကျွော်မှာပါတီ3ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ARD နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်ဆိုင်ဘုတ်တွေအောက်တိုဘာလ26ရက်နေ့ညအချိန်မှာဖျက်ဆီးခံခဲ့ရပါတယ်။ခုလိုဆိုင်ဘုတ်တွေဖျက်ဆီးခံရတဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးကမြို့နယ်အုပ်ချုပ်ရေးမှူးကိုထူးခြားဖြစ်စဉ်ဖြင့်တင်ပြထားပြီးရဲတပ်ဖွဲ့ကလည်းလာရောက်စစ်ဆေးခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်ဂျားပြရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာတခုတည်းလစ်လပ်နေတဲ့ရတိတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အမှတ်2နေရအတွက်ရခိုင်မျိုးသားပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်တတိပုဂ္ဂလတဦးအပါဝင်စုစုပေါင်း4ဦးဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ရချောင်းကျေးရွာနေသက်35နှစ်ဦးဝိတ်တန်းဟာအော်တိုဘာလ29ရက်နေ့ကမြင်းမြုပ်မိုင်းနင်းမိပြီးဒဏ်ရာဆိုးရင်ရတဲ့အခြေအနေရှိတာကြောင့်ရခိုင်ပြည်နယ်စစ်တွေမြို့ကိုဆေးကုသဖို့ပို့ဆောင်ခဲ့ရပါတယ်။ဦးဝိတ်တန်းနဲ့ရွာသား5ဦးတို့ဟာတောထဲကိုထင်းရှာပြီးအပြန်လန်းခရီးမှာမြင်းမြုပ်မိုင်းနင်းမိလို့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့စစ်ဘေးရှောင်လူမှုကယ်ဆယ်ရေးအဖွဲ့မှအသွင်ရင်းမှူးကိုကျော်အောင်ကပြောပါတယ်။ပလဲဝမြို့နယ်ဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့မကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့နေဇတ်ဒေသတွေမှာမြေမြုပ်မိုင်းတွေထောင်ထားကြတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းတောထဲကိုဝှက်ဥရှာတဲ့အမျိုးသမီးတဦးမြေမြုပ်မိုင်းနင်းမိလို့တေဆုံးခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါနေရစွန်ခွာကစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်ကြတဲ့ကချင်စစ်ဘေးရှောင်တွေကိုအေးချမ်းလုံခြုံစွာနေရရင်းကိုအမြန်ဆုံးပြန်နိုင်ရင်အတတ်နိုင်ဆုံးကြိုးပမ်းတွားမယ်လို့ကချင်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်ကချင်နိုင်ငံရေး Baraye Kongsong Rigago, Belum Yin Badale Sura, Amigani Susi Tabi, Nangun Engani Tinset Tabare.
Nangaro timing up Pogunine, Sichang Sukatari, Niamian Piana Yidra, Chuban Romelu, Piosuago, Chusu Bime, Let's Way Looks on Yama Luganuga, Tiga Jajang, Kachin Democratic Party, KTB Ota, Ukun Kong on Kanga Kuru, Yoware.
ဒီပေးတို့ခတ်တည်ပြီးအတွက်ဝကျိုးစုတယ်ဆိုတော့ပါဠိပြေကျိုးစုရမှာအပိုင်းဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းအစိတ်မှာသဘောထားချူစစ်မှာဒုက္ခတည်ပြီးပြန်နိုင်ဖို့အရေးငြိမ်းချမ်းရေးအတွက်လုပ်ပေးဖို့လိုပါတယ်။ပထမဆုံးအစိုးရအနေနဲ့စစ်တပ်ဟာအစိုးရရဲ့လက်အောက်မှာရှိတယ်ဆိုရင်သူကလည်းညွန်ကြားလို့ရတာပေါ့။ငြိမ်းချမ်းရေးကိုဒီစစ်စပယ်ယာတစ်ခက်တည်းအပြစ်ခတ်ရစေရေးကို
ကျင်းညင်းချမ်းကြီးကျိုးတော့ဆောင်ဥဆောင်အောင်ကဆိုပါတယ်အဲ့ဒါကညင်းချမ်းကြီးရအောင်လုပ်ဖို့ပဲရည်ကြည့်ကြပါအဲ့ဒါရရတော့တွေ့ထားနေကိုပြန်လို့ရပါတယ်အိုင်ဒီဒီရဲ့နေရာမှာကပြည်နေခြင်းနဲ့ဖြစ်နေတယ်နှစ်ဖက်ကမိုင်းတွေကအများကြီးရှိနေတယ်ပြင်းနေအင်းတွေကအကုန်ပျက်စီးကုန်ပြီမိရှုထားတာတွေလည်းအများကြီးဖြစ်နေတယ်ခါကြတော့အဲ့ဒါတွေကအများကြီးလောက်အောင်မှာပါအဲ့ဒါတွေကတော့နော်ထိ
ဆောင်းဆောင်နိုင်ခြင်းမရှိသေးဘူးလို့ကချင်နှစ်ချင်းခရိယာဖွဲ့ရုပ်ဥစ္စာတိုက်ခါတော်ရဆရာတော်ဒေါက်တာခလန်ဆန်းစုံကဆိုပါတယ်ဖိတ်စုနေတဲ့ IDV တွေကိုတောခေါ်ဖို့အစိုးရကနေကွန်ပျူတာတော်မှာစစ်တပ်ကဖိတ်စုတာတွေရှိတော့ကျွန်တော်ဘာမှမဆိုင်နိုင်ဘူးဆိုတော့အစိုးရဘက်ကတော့ဒါသောတလင်သူစန္ဒရှိတယ်ကျွန်တော်လည်းနားလေတယ်ဒါပေမဲ့စစ်တပ်ဖိုင်စစ်တုံးတွေရဲ့ပိုးစစ်စင်မ တတိမရှိဘူးပေါ့အဲ့လောက်ကြီးဟိုဇွတ်ထိုးပြီးမှတော့ပြန်နိုင်ဖို့တော့အကြောင်းမရှိဘူးလို့ကျွန်တော်တို့အဲ့လိုပဲခံယူပါတယ်
အောက်တိုဘာလ19ရက်နေ့ကကချင်းပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကလည်းကချင်းပြည်နယ်အစိုးရအနေနဲ့လည်းစစ်ဆောင်တွေအခက်အခဲတွေပြဿနာတွေလိုအပ်ချက်တွေကိုဖုံးကွယ်ထားခြင်းမျိုးမလုပ်ဖို့ပူပွေလင်းလင်းဆွေးနွေးတင်ပြဖို့ပြောဆိုခဲ့ပါတယ်။ကချင်းစစ်ဆောင်များစုဟာအစိုးရတပ်မတော်နဲ့ကချင်းလူလိုက်ရေးတပ်မတော် KIA တို့ကြား2021ခုနှစ်ကစပြီးတော့ကြောပြန်ဖြစ်ပေါ်လာတဲ့စစ်ပွဲကြောင့်တိုင်းနဲ့ချီတဲ့ဒုက္ခသည်တွေဟာနေရာအိုးအိမ်ကိုစွန့်ခွာပြီးတော့စစ်ဘေးကြောင်စခန်းတွေမှာလာရောက်ခိုလုံနေကြရတာဖြစ်ပါတယ်။
ဆက်လက်ပြီးတော့မွန်နိုင်ငံရဲ့အင်အားစုတွေမွန်ပါတီတွေပေါင်းစည်းပြီးတော့ဖြစ်ပေါ်လာတဲ့ပါတီအသစ်မှာပထမဆုံးအကြိမ်ဗဟိုအလုံမှုဆောင်ကော်မတီအစည်းအဝေးကျင်းပသွားမှာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။မွန်ပါတီအမည်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်ဖို့အတွက်နိုဝင်ဘာလ3ရက်နေ့မှာပထမဆုံးအကြိမ်ဘိုလ်လုံးမှုဆောင်ကော်မတီဒီဝေခေါ်ယူထားတယ်လို့မွန်ပါတီဥက္ကဋ္ဌနိုင်တင်အောင်ကမွန်ပါတာနဲ့အခုလိုပြောပါတယ်
မွန်ပါတော့နော်ပူချိုနော်ကော်မတီကင်ကာတော့နော်ကော်မတီကင်ကာအကြောင်းနော်ဟမ်တဒီအကြောင်းတဲ့ကော်မတီ
ဒီနိုဝင်ဘာ3ရက်နေ့မှာဘိုလ်လုံးမှုဆောင်ကော်မတီစီဝေစပြီးခေါ်မယ်အဲ့ဒီစီဝေမှာကပရမအဆုံးအကြိမ်ဘိုလ်ကော်မတီစီဝေခေါ်ဖို့ရက်သတ်မှတ်မယ်ဘိုလ်ကော်မတီခေါ်ပြီးမှပဲပါတီဖွဲ့စည်းပုံစီမင်းတွေပါတီတည်ဆောက်ရေးလုပ်ငန်းစဉ်တွေကိုအတည်ပြုမယ်ရွေးကောက်ပွဲကော်မရှင်မှာလှုပ်ဆောင်လုပ်နှီးစဉ်နဲ့ညီမွန်ပါတီကိုတရားဝင်မှတ်ပုံတင်ကြအောင်အစစ်အစစ်ဆောင်ရွက်ရပါမယ်
တရားဝင်ပါတီတွေဖြစ်ကြတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MMP တို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပါတီပေါင်းစည်းရေးလှုပ်ထုံလုပ်နှီးဥပဒေတွေအတိုင်းမွန်ပါတီအမည်တည်းနဲ့မှတ်ပုံတင်လျှောက်ထားသွားမှာပါသို့တော်လည်းပဲပါတီဟောင်းတစ်ခုကိုပေါင်းစည်းတယ်ဆိုပေမဲ့ပါတီတစ်ခုစတင်တည်တယ်လို့ပဲဘိုလ်လုံးမှုဆောင်အဖွဲ့ဝင်နိုင်ရဲစော်ကအခုလိုဆိုပါတယ်
ပါတီတစ်ခုပြန်စဖို့လို့ကျွန်တော်တို့ယူဆတယ်ပေါ့နော်ဘလူပဲဟောင်းနေပေါင်းနေပဲပြောပြောလူဟောင်းနေပဲပါခဲ့တယ်ပြောပြောပေါ့နော်မွန်နေအတွက်ပေါ့ပါတီတစ်ခုပြန်ပြီးစတည်တယ်လို့ယူဆတယ်မွန်နေအတွက်တစ်ခုတည်းသောပါဒါကိုပြန်တီဆောက်တယ်လို့ခံယူပြီးတော့ပေါ့အားလုံးကလေးလေးနက်နက်နဲ့အားလုံးလှုပ်သွားသိနေလို့ကျွန်တော်တော့ခံ
မွန်ပါတီတွေပေါင်းစည်းရေးကြိုးပမ်းခဲ့တဲ့ဘလူးကျွန်းဘိုးနဲ့ဆရာတော်အရှင်ဝေဒဝန္တာကတော့ဥဆောင်သူအနေနဲ့ချိန်ဆွဲမနေကြပဲပြည်သူတွေကိုပေးထားတဲ့ဂရုတိုင်းအမြန်လှုပ်ဆောင်ပါလို့တိုက်တွန်းလိုက်ပါတယ်
အဲ့တော့လည်းမူဆောင်ကော်မတီရပဲတခါပြန်ပြီးတော့ဘုံကော်မတီပြန်ဆက်ပြနေရတယ်ဆက်တော့အချိန်ကုန်တာပေါ့ပေးထားတဲ့ဂတိအတိုင်းကိုခံထားတဲ့ plan အတိုင်းကိုအကောင့်ထဲမြန်မြန်ပေါ်ဖို့အရေးကြီးတယ်ပေါ့
Boho committee went the Alize Utega. Boho Lomu Sound committee went Chasata Ushide, Mompatiha. Padi Bouncy Kana Chimbakera. Tala Jobi, Pippi Mele. Tena Minade. Loka in Losha, Sanya Mudu, Mishida Dwe. Bouncy Manage Piela, Subi. Weba Mudule, Shini Vareshi. အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်။ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်နေရက်ကနေတင်းဆောင်လာပြီးမြစ်ကြီးနားမြို့နယ်သရီနဒီစခန်းမှာရှိတဲ့စစ်ဆောင်800ကျော်ကိုပထောင်မြန်ကြီးရွာပလနာစစ်ဆောင်စခန်းတစ်ခုပြောင်းရွှေ့နေရာချထားပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းလင်းနဲ့ကန်တပ်ဖွဲ့ချင်းချင်းကြားစစ်ရေးတင်းမှောက်မှုကြောင့်ဒေသခံထောင်ကျော်လာရှုမြို့ကိုတင်းဆောင်နေရပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်ပါရှင်။
သောတာရှင်တွေအခုကြားခဲ့ရတာကတော့ BNI ဝိုင်းတော်သားတွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလောကဏ္ဍပါ။ပြည်ဦးအေကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည09:00နဲ့လိုင်းလာမီတာ190နဲ့90မိနစ်အကိုစေရိုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့လာမယ့်စနေနေ့ည9:00တိုင်းလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြရအော
Long song chain nibido ni ngay kiti suni wema. Bidang zuga kwe metra ye. The kude do temero kwe si ye suni bu su pija dweja. Long sa dwe nyin poas yari le satai sudru trapo la ni bare. Bidu ngay ye suni mwema. Belu han tari chung ni yabale. Lanakan briba kari song tana ye chuba muriha. She do nidala, yata nidala. Now pian song nidala surarigo. Few years ni niya da yai lila isisema suni jaya ambashin. Pawin suni minya luduri ni ne. Few years phone number. De, nitonyan ne. ตรงชินเนี่ยงางางาลีกูขอยู่ปีสะตวยามะโทรศัพท์นัมเบอร์กูจูติงไปปูท้าနိုင်มาเรกูไลมาปาวินနိုင်เนี่ยดูฤณีเนี่ยแหละอีเมลเนี่ยเว็บဖြစ်ဖြစ်အတန်ဖိုင်เนี่ยเว็บဖြစ်ဖြစ်ဗီဒီယိုရဲ့အီးမေးလ်လိပ်စာဗာမီစ်
American than yet daily line, see single inganes and in yabai, see cinema, the bagun chain, tolling, pinage up your barre. Daily line, sunica, see cinema, bowing, sunny loino, phone number, the nitonyanet, don't shinet, nganga, ngali pisi, email is a permis@voanews.com, go pisi, set with nyabarishin. A corrogan shinet, chain to another summer, the chain to go, guang lung up your piape.
မိမဲဆိုင်ရဲ့နောက်ဆက်စောကားမှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေပေါ်အင်တာနက်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Google ကကန်ထရက်ဖြစ်ရှင်းပုံတွေကိုမကျေနပ်ကြတဲ့ဝန်ထမ်းတွေရဲ့ကမ္ဘာတဝန်းကန့်ွက်လှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်အာရှဒေသကရာနယ်ခြေရဝန်ထမ်းတွေဒီနေ့လုပ်ငန်းငန်းကနေခေတ္တထွက်ခွာဆန္ဒပြကြပါတယ်။ကမ္ဘာနိုင်ငံကကုမ္ပဏီရုံးငန်း 2000年的六月底，突破别大的秘密，是被俄罗斯突袭起码被俄罗斯共产主义的单内起事业叫纽约单身人士给逼得突然把这破表逼得那么歪，都没见那么的集团了，你知道吗？俄罗斯刚过三年，表玻璃他们突破了了吧？美国表示宾夕法尼亚比呢，宾夕法尼亚就比较嘛，六十多个比克特片目呢，是说看他这个卢丹姆毛利在内猪肉呢，压岁末的八位，目标六十厘米呢，今年第二岁嘛，并不是叫小雷多巴嘞。 တယ်46ရွေရောဘတ်ပါဝါကတော့တရုတ်ခွင်မှာစကားများများဆက်စားမပြောဘဲဆွဲချက်တွေကိုနားလည်တဲ့အကြောင်းနဲ့အပြစ်မရှိတဲ့အကြောင်းသာပြောဆိုသွားခဲ့တာပါ။တခိုင်မှုတွင်တည်ဆုံသူတွေရဲ့ဇာပနာခန္ဓာတွေကိုဆက်လက်ကျင်းပရမှာဒီနေ့မှာတော့ဘာနက်စ်နဲ့ဆေဗန်ဆိုင်မွန်ဇနီးမောင်နဲ့ဒေါက်တာရစ်ချတ်ဂေါ့ဖရိုက်တို့ကိုလည်းတချို့ကြမှာဖြစ်ပါတယ်။ ဒီနေ့မိချာရီမှာပဲဂျာဗာပင်လယ်ရဲ့ပြစ်ကျသွားတဲ့လိုင်အွန်အဲရ်လေကြောင်းလေးရဲ့အမှတ်စဉ်ဂျီဒီ613လေယာဉ်ပျက်စီးတွေကြားကနေခီးစဉ်ချက်လက်မှတ်တမ်းတင်ဘလက်ဘောက်စ်2ကိုရှာဖွေတွေ့ရှိတဲ့အကြောင်းအင်ဒိုနီးရှားရေတပ်ကရင်ကုန်သမားတွေကပြောဆိုရပါတယ်။ခီးစဉ်မှတ်တမ်းတင်ကိရိယာတွေကတခုကိုပင်လယ်ကျမ်းမြေရေးအောင်မှာရှာဖွေတွေ့ရှိပြီးစေယူနိုင်တာဖြစ်တဲ့အကြောင်းရင
Tidin jen choko kwang liung jen nyan pekhera ba, di nyan tu eksi sen tolo yemuga kunyang weyong pibi, sepain sayang engineer garo Nick Ivanov pibare, VOA America atan mene kem nyan ma ba da eksi singo, nyan ma sanon chen mene chong na yane kuna naiti, lain to mida nesele kilohertz tenne tete do nya, lain to mida leze kilohertz kun le leze, lain to mida ngazete kilohertz ngan shikun gane, lain la mida tia guze kilohertz ten ngan kun aro gane tolo yin pidoa oma ba, toda shen miyan ne dkwa nyan ma pidu pida apang jen ma shun la ma zhe shen, VOA go api na sen ne dwele tube jizu.
This program has come to you from the Voice of America, Washington.